မြန်မာနိုင်ငံမှာတမိုင်းဝင်ရေတော်ပုံကြီးတစ်ခုဖြစ်တဲ့88ရေခင်နှစ်ပတ်လည်ခမ်းနားကို88ကျောင်းသားခေါင်းဆောင်တွေကဥဆောင်ပြီးတော့ကျင်းပဖို့စီစဉ်နေတာကိုပြောပြပါမယ်။မြန်မာနိုင်ငံခေတ်သစ်တမိုင်းမှာနိုင်ငံရေးအရပြောင်းလဲမှုအကြီးမားဆုံးဖြစ်ပေါ်စေခဲ့တဲ့ရှစ်လေးလုံးနှစ်ပတ်လည်ပွဲကိုဒီနှစ်မန္တလေးမြို့မှာကျင်းပဖို့စီစဉ်ထားတယ်လို့အခမ်းအနားဖြစ်မြောက်ရေးအတွက်ဥဆောင်စီစဉ်နေတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကပြောပါရယ်ရှစ်လေးလုံးရေတော်ပုံကြီးဟာတနိုင်ငံလုံးနဲ့ဆိုင်တဲ့အတွက်ဒီပွဲကိုအေးအေးချမ်းချမ်းနဲ့ကျင်းပနိုင်အောင်စီစဉ်နေတယ်လို့ပြောပါရယ်အပြည့်အစုံကိုဘန်ကောက် VOE ရုံးခွဲကနေဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလိုင်ကပဲပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါရှစ်လေးလုံးရဲ့လို့မြန်မာနိုင်ငံရေးတမိုင်းမှာမှတ်ကြောက်တင်ထားရတဲ့ရှစ်ရဲ့ရှစ်လ1988ခုနှစ်ကဒီမိုကရေစီအရေးလူထုအုံကြောင့်မူကြီးဟာတနိုင်ငံလုံးအတိုင်းအတာနဲ့ဒီမိုကရေစီအရေးငြိမ်းချမ်းစွာချီတက်ဆန္ဒပြခဲ့ကြသူတွေကိုအဲ့ဒီချိန်ကအာဏာရပါတီမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီကအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်အပြစ်မဲ့ပြည်သူတွေထောင်နဲ့ချီတည်ဆုံခဲ့ရတဲ့အဖြစ်အပျက်ကြီးလည်းဖြစ်ပါတယ်ဒီနှစ်2012ခုနှစ်ဩဂုတ်လ10ရက်နေ့မှာတော့ဒီအရေးတော်ပုံကြီးပေါ်ပေါက်ခဲ့တဲ့ငွေရတုအကျိုးလို့ပြောလို့ရမယ်။24နှစ်ပြည့်နှစ်မှာဒီအခမ်းအနားကိုမန္တလေးမြို့မှာကျင်းပကြဖို့စီစဉ်နေတယ်လို့အခမ်းအနားဖြစ်မြောက်ရေးအတွက်ဦးဆောင်လုပ်ကိုင်နေသူ88မျိုးဆက်ចောင်းသားကောင်းဆောင်တူဦးဖြစ်သူကိုပြုံးချိုက VOA ကိုပြောပြပါဗျာ။
ကျွန်တော်တို့ကဒီနှစ်မန္တလေးမှာဒီရန်ကုန်ကကျွန်တော်တို့88မျိုးဆက်ចောင်းသားတွေရောမန္တလေးကနိုင်ငံရေးအင်အားစုတွေရောနောက်ထပ်နေပညာသီးသီးကဒီဒီမိုကရေစီရေလှုပ်ရှားပြကြသူတွေအားလုံးစုံပြီးတော့တစုတစည်းနဲ့လှုပ်ကြမှာအော်ဘုန်းကြီးကျောင်းအမိုးကောက်တစ်ခုတည်းမှာအားလုံးညီညီညံ့နဲ့ပြီးဆုံးတော့ကျွန်တော်စုပေါင်းလို့ဆောင်ကြရင်ဖြစ်တယ်။တန်ဃာတော်တွေကိုမနက်ပိုင်းမှာအအောင်ဆုံးခတ်မယ်။နောက်ပြီးတော့ဟိုဝါဆိုပင်ကန်းကတ်လူပူဇော်မယ်။အဲပြီးတဲ့အခါမှာရေစဲချအခမ်းအနားတွေလုပ်မယ်။နောက်ပြီးတော့တန်ဃာတော်တွေကိုနေဆုံးဆက်ကတ်လူတန်းမယ်။အစရှိသဖြင့်ကျွန်တော်တို့ရတဲ့အချိန်ပေါ်မှာမူတည်ပြီးတော့ဟိုတညီတစုံတင်းနဲ့အေးအေးချမ်းဖြစ်အောင်တုပ်ဖို့စီစဉ်ထားပါတယ်။ဒီပွဲကိုကျွန်တော်တို့ကကြည်ရပြန့်ပြန့်ဖြစ်အောင်အားလုံးပါဝင်လို့ရအောင်တက်နိုင်တယ်လို့ကျွန်တော်တို့ကြိုးစားပါတယ်။အဲ့ဒီတော့တို့မြန်မာသက်ဆိုင်သူတွေမကြံခင်အောင်အတွက်တော့ကျွန်တော်တို့တက်နိုင်သလောက်ဖိတ်ကြားသွားမှာပါ
ဒီအခမ်းအနားကိုတော့မန္တလေးမြို့တက္ကိနယာမဖျားကြီးကျောင်းအလဲတိုက်ကြီးမှာကျင်းပဖို့စီစဉ်ထားတာဖြစ်ပါတယ်ရှစ်လေးလုံးဟာတကယ်တော့တနင်္ဂနွေလုံးနဲ့ဆိုင်တဲ့နှစ်ပတ်လည်နေ့ဖြစ်တာကြောင့်အားလုံးအဆုအညီတက်ရောက်နိုင်အောင်မန္တလေးမြို့မှာကျင်းပဖို့စီစဉ်တာဖြစ်ပြီးအေးအေးချမ်းချမ်းနဲ့ကျင်းပနိုင်ဖို့ရည်ရွယ်ထားတာကြောင့်ဘုန်းကြီးကျောင်းဝင်းအတွင်းမှာပြုလုပ်မှာဖြစ်တယ်လို့ကိုပြုံးချိုကဆက်ပြောပါတယ
်ဒီရှစ်လေးလုံးကြီးတော်ကတနိုင်ငံလုံးကိုကုစားပြီးတော့ပေါ်ပေါက်ခဲ့တယ်တနိုင်ငံလုံးမှာရှိတယ်ဒီဒီမိုကရေစီရေလူလားသူတွေပါဝင်ခဲ့ကြတယ်အဲ့ဒီတော့ဒီရေတော်ကြီးခုနှစ်ကဒေသအသီးသီးကိုကုစားပြုထားတာဖြစ်တဲ့အတွက်ကျွန်တော်တို့ဒီမန္တလေးမြို့ကိုအားလုံးစုံပြီးတော့သွားလို့လာလို့လည်းအဆင်ပြေနိုင်မယ်နောက်ပြီးတော့အဲ့ဒီမှာလည်းကျွန်တော်တို့ဒီရန်ကုန်ကကျောင်းသားတွေလည်းသွားပြီးတော့စုံပြီးတော့ဟိုတန်ဃာတော်များရဲ့အရေးအဝါတော့မှာစုပေါင်းလှုပ်ဆောင်နေမှုတွေစီစဉ်ခဲ့ကြခြင်းဖြစ်ပါ
ရှင်းလင်းလုံးနှစ်ပတ်လည်ပွဲအခုလိုမန္တလေးမြို့မှာကျင်းပမယ်ဆိုတာအာဏာပိုင်တွေဘက်ကလည်းတည်ပြီးသားဖြစ်ပါတယ်အစိုးရကိုယ်တိုင်ကလည်းအခုအချိန်မှာပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတာကြောင့်ဒီလုပ်ငန်းတွေထိခိုက်အောင်သူတို့အနေနဲ့လည်းလှုပ်ဆောင်မှာမဟုတ်ဘူးလို့ကိုပြုံးချိုကပြောပါတယ
်အခုအချိန်ထိကတော့ကျွန်တော်တို့ရှိမှာတော့ဘာမှတက်ရောက်မှုမရှိပါဘူးအေးအေးချမ်းချမ်းနဲ့လုပ်မယ်ဆိုတာလည်းမှန်းလို့ရနေပါပဲအဲ့ဒါကြောင့်ဘာပဲပြောဒီပြောင်းလဲရေးဖြစ်စဉ်မှာကျွန်တော်တို့လည်းပြုပြင်ပြောင်းလဲရေးအတွက်ဘယ်သူနဲ့မဆိုညီနိုင်လို့ရတဲ့သူတွေနဲ့တုံ့ပြန်တဲ့အလုပ်တွေကိုတွဲလုပ်နေကြတာလေဒီမှာတချို့ဆိုလို့ရှိရင်ခီးရောက်တာလေးရှိပါတယ်အဲ့တော့ဒီနေ့ဒီကာလဒီအချိန်မှာကျွန်တော်တို့ရပြီးသားအချိန်လေးတွေတိုးတက်ဖို့ပဲစဉ်းစားပါတယ်အခုခံမှန်းရသလောက်ဆိုလို့ရှိရင်လူတစ်ထောင်အထက်မှာဖြစ်နေတယ်ဘုန်းကြီးကျောင်းရဲ့အကျယ်ဝန်းကလည်းဘုန်းကြီးကျောင်းနေအိမ်မှာပတ်စားလည်းမအများကြီးရှိနေတယ်ကျွန်တော်တို့စီစဉ်ထားတဲ့နေရာနဲ့တော့အဆင်ပြေအောင်ကျွန်တော်တို့ကြိုးစားပါမှာ
ရှင်းလင်းလုံးအရေးတော်ပုံမှာပါဝင်ခဲ့ကြတဲ့ဒီမိုကရေစီအရေးလှုပ်ရှားသူတွေနဲ့ကျောင်းသားအများပြားဟာစစ်တပ်ကအာဏာသိမ်းလိုက်တဲ့1988ခုနှစ်စက်တင်ဘာလ18ရက်နေ့နောက်ပိုင်းမှာအများအပြားဖမ်းဆီးထိန်းသိမ်းခံခဲ့ရသလိုအများစုကလည်းနေဆက်ဒေသတွေကိုထွက်ပြေးတင်းချောင်ခဲ့ကြရတာပါရှစ်လေးလုံးမျိုးဆက်ကျောင်းသားကောင်းဆောင်တွေရဲ့လို့ဖြစ်ပေါ်လာတဲ့ကိုမင်းကိုနိုင်ကိုကိုကြီးအစရှိတဲ့ကျောင်းသားကောင်းဆောင်တွေဟာလည်းအခုနှစ်ဇန်နဝါရီလလယ်လောက်ကမှမြန်မာနိုင်ငံအချင်းထောင်အသီးသီးမှာနှစ်ရှည်ဖမ်းဆီးထိန်းသိမ်းခံထားရကနေပြန်လည်လွတ်မြောက်လာခဲ့ကြတာဖြစ်ပါတယ်ခင်ဗျာ